ေးစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့နိုင်ငံတော်ကပြည်သူတွေသုံးဆွဲဖို့အတွက်တူးပေးထားတဲ့စက်ရည်တွင်းတွေကိုကိုကျိုးစီးပွားအတွက်ရောင်းစားနေကြတယ်ဆိုတဲ့အကြောင်းပါ။ဒါကတော့ရန်ကုန်တိုင်းဒဂုံမြို့သစ်စိတ်ကမ်းမြို့နယ်အပိုင်းနှစ်60ရပ်ကွက်မှာနေထိုင်သူတဦးကဖုံးဆက်ပြောပြလာတာပါ။ရပ်ကွက်တွေပြည်သူတွေရေသုံးဆွဲဖို့အတွက်2018-2019ခုနှစ်မှာအစိုးရပတ်စံနဲ့စက်ရည်တွင်းတူးပေးထားတာရှိပါတယ်။ဒါကိုရေတစီ300နှုန်းနဲ့အိမ်ခြေပေါင်း900နီးပါးခန့်ကိုနေရောညပါရောင်းစားနေကြပါတယ်။ပြည်သူတွေအတွက်အခမဲ့သုံးဆွဲခွင့်ပေးထားတဲ့ဒီရေတွင်းတွေကိုအခုလိုအလွဲသုံးစားလုပ်ပြီးစီကံဖောက်ဖျက်နေသူတွေကိုအရေးယူပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေသိအောင် RFA တစ်ဆင့်ထုတ်လွှင့်ပေးပါဆိုပြီးဖုံးဆက်ပြောပြလာတာပါရှင်။ဒီတစ်ခါပြောပြပေးမှာကစကိုင်းတိုင်းဒေသကြီးမုံရွာခရိုင်ချောင်းဦးမြို့နယ်မကြီးခွေကျေးရွာအုပ်စုမှာမူးယစ်ဆေးဝါးနဲ့လောင်းကစားလုပ်နေသူတွေတစ်နှစ်ထက်တစ်နှစ်များလာတဲ့ဆိုတဲ့အကြောင်းပါ။မကြီးခွေကျေးရွာမှာမူးယစ်ဆေးဝါးရောင်းဝယ်မှုတွေနဲ့လောင်းကစားဝိုင်းတွေအကြီးအကျယ်ဆောင်ရွက်နေတာကြောင့်ရွက်ရွာအတွင်းနေထိုင်သူတွေစိုးရိမ်နေရတယ်ဆိုပြီးဒေသခံတယောက်ကဖုံးဆက်ပြောလာပါတယ်။ကျောင်းသားတချို့မူးယစ်ဆေးတွေတုံးဆွဲတာရောင်းဝယ်တာတွေလှုပ်လာတဲ့အဖြစ်ဖြစ်နေပါတယ်။မကြီးခွေကျေးရွာအုပ်စုမှာဒီလိုအဖြစ်မျိုးတွေကအရင်ကမကြားဘူးခဲ့ပါဘူး။လွန်ခဲ့တဲ့9နှစ်လောက်ကတည်းကဒီပြဿနာစဖြစ်လာတာဖြစ်ပြီးအခုနောက်ပိုင်းပိုဆိုးလာပါတယ်။ဒီအခြေအနေတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကိုတိုင်ကြားခဲ့ပြီးပေမဲ့ဘာမှအကြောင်းမထူတာကြောင့်အမြန်ဆုံးထိမ့်သိမ်းဆောင်ရွက်ပေးနိုင်ဖို့ RFA တစ်ဆင့်တင်ပြပေးပါဆိုပြီးပြပို့လာပါတယ်ရှင်
။ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ဖုန်းနံပါတ39 904 238 641ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
ဒီတခါကတော့ပြန်စာလေးတစ်စောင်ပေးခြင်းပါတယ်ဒါကတော့မြေပုံမြို့နယ်တောင်ပေါ်ရက်ကွက်မွတ်စလင်ဒုက္ခသည်စခန်းတွေအတွက်ချပေးတဲ့အိမ်တွေကိုရက်ကွက်လူကြီးတွေကလူတချို့ကိုနေရာကောင်းတွေချပေးနေတဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ RFA ပေးစာပြန်စာအစီအစဉ်ကပြီးခဲ့တဲ့အပတ်ကထုတ်လွှင့်ခဲ့ပါတယ်တောင်ပေါ်ရက်ကွက်မွတ်စလင်ဒုက္ခသည်စခန်းမှာရှိတဲ့ဒုက္ခသည်တွေအတွက်နေအိမ်642လုံးပေးဖို့အစိုးရကစီစဉ်ပေးထားပါတယ်။အဲ့ဒီအထက်ကကနအူးနေအိမ်400ကိုဘသူကနေရာကောင်းဘသူကနေရာမကောင်းမဖြစ်ရအောင်ကန်ဆယ်မဲနိုင်ပြီးနေရာချထားတာဖြစ်ပါတယ်။ဒါပေမဲ့အခုနောက်ဆုံးကြံတဲ့အိမ်242လုံးကိုတော့ကန်ဆန်းမဲမနှိုက်ခိုင်းတော့ပဲရက်ွက်လူကြီးတချို့ကလူတချို့ကိုနေရာကောင်းတွေချပေးနေပါတယ်ဆိုတဲ့အကြောင်းကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်RFA ဒီလိုထုတ်လွှင့်ခဲ့တာကြောင့်စခန်းတာဝန်ရှိသူတွေအစည်းအဝေးလုပ်ကြတာတွေရှိပြီးအခုဆိုရင်အိမ်တွေကိုမဲပြန်နှိုက်ခိုင်းတဲ့အတွက်အဆင်ပြေသွားပြီလို့ဒုက္ခသည်စခန်းမှာနေထိုင်သူတဦးကဖုံးဆက်ပြောလာပါတယ်။ဒါပေမဲ့အိမ်ခြေ16လုံးကိုတော့ဒုက္ခသည်စခန်းတာဝန်ရှိသူတဦးကသူ့ရဲ့အမျိုးတွေအတွက်ခြံထားဆဲဖြစ်တာကြောင့်အိမ်ခြေအကုန်လုံးကိုရွာသူရွာသားတွေအရှိမပဲမဲပြန်နှိုက်ပေးစေချင်ပါတယ်ဆိုပြီးထပ်ပြောပြလာပါတယ်။RFA ရဲ့ထုတ်လွှင့်မှုကြောင့်ဒုက္ခသည်စခန်းမှာပြဿနာဖြစ်နေတဲ့အိမ်နေရာချထားပေးမှုအတွက်တထောင်တနေရာကအကူအညီဖြစ်သွားတယ်လို့သိရတဲ့အတွက်လည်းဝမ်းသာပါတယ်ရှင
်။ RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
ဒီတစ်ခါပြောပြပေးမှာကမလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအစားအသောက်အနေထိုင်တွေဒုက္ခရောက်နေရတယ်ဆိုတဲ့အကြောင်းပါဒါကတော့မလေးရှားနိုင်ငံမြို့နယ်တစ်ခုဖြစ်တဲ့ဂျဟိုးဘားရုမှာနေထိုင်တဲ့မောင်အောင်နိုင်ဆိုသူကစာပေးပို့လာတာပါမလေးရှားနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေအစအစအရာရာဒုက္ခရောက်နေရပါတယ်မလေးရှားမှာရောက်နေတဲ့တရားမဝင်မြန်မာအလုပ်သမားတွေအတွက်မြန်မာနိုင်ငံအစိုးရအနေနဲ့ရောမလေးရှားမှာရှိတဲ့မြန်မာတန်ရုံးကရောကုညီကယ်ဆယ်ရေးအစီအစဉ်တွေမရှိသေးတဲ့အတွက်ဒုက္ခရောက်နေရပါတယ်ဆိုပြီးပြစ်ပို့လာပါတယ်။ဒါကြောင့်ကုညီကယ်ဆယ်မှုတွေလုတ်ပေးစေလိုတာကြောင့် RFA တစ်ဆင့်သက်ဆိုင်ရာကိုအကူအညီတောင်းပါတယ်ဆိုပြီးပြစ်ပို့လာပါတယ်ရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်တစ်ပတ်တွေမှာလည်းဘလို့အကြောင်းအရာတွေကိုပြောပြပေးအောင်မလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး။RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။